မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေဆက်ဖြစ်နေပြီးနောက်ဆက်တွဲတရားမှုတွေကိုစိုးရိမ်ကြောင်းနဲ့မြန်မာနိုင်ငံတွင်းကသူတို့ရဲ့ရင်းနှီးမြှုပ်နှံမှုတွေကိုအကာအကွယ်ပေးဖို့အိန္ဒိယနိုင်ငံသားရေးဝန်ကြီးကပုံတွင်းတွေကပြောလိုက်ပါတယ်မြန်မာအလားပိုင်းစစ်ကောင်စီရဲ့ဒုတိယဝန်ကြီးလည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဦးသန်းစွင်နဲ့ New Delhi မြို့တော်မှာတွေ့ဆုံစဉ်အဲ့လိုပြောဆိုခဲ့တာလို့အိန္ဒိယနိုင်ငံသားရေးဝန်ကြီးဒေါက်တာ H J Shankar ကသူ့ရဲ့လူမှုကွန်ရက် X မှာသတင်းထုတ်ပြန်ပါတယ်မြန်မာနိုင်ငံအတွင်းကအိန္ဒိယရဲ့ရင်းနှီးမြှုပ်နှံမှုစီမံကိန်းကြီးတွေကိုယုံကြည်ကိုးစားထိုက်တဲ့အကာအကွယ်တွေပေးဖို့တိုက်တွန်းခဲ့တယ်လို့ဆိုပါတယ်။အိန္ဒိယရဲ့စိုးရိမ်ချက်ကိုလည်းဆွေးနွေးခဲ့ပြီးအထူးသဖြင့်တရားမဝင်မျိုးရေးစေဝါနဲ့လက်နက်မောင်းငုံကိစ္စလူကုန်ကုန်မှုပြဿနာတွေအပြင်မြောက်ပြည်မှာပိတ်မိနေတဲ့အိန္ဒိယနိုင်ငံသားတွေအိမ်အမြန်ပြန်နိုင်ရေးပူးပေါင်းဆောင်ရွက်ဖို့တောင်းဆိုခဲ့တယ်လို့အိန္ဒိယနိုင်ငံသားရေးဝန်ကြီးကပြောပါတယ်။တစ်ဖက်မှာလည်းမြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းရေးလမ်းကြောင်းပေါ်ကိုအလျင်အမြန်ပြန်လည်ရောက်ရှိဖို့တိုက်တွန်းထားပြီးအိန္ဒိယအနေနဲ့မြန်မာအရေးခိုင်တွဲဖြစ်ရှိရမှာသက်ဆိုင်သူအလုံးကိုထိတွေ့ဆက်ဆက်ဖို့လမ်းဖွင့်ထားကကူညီဖို့အသင့်ရှိကြောင်းပြောပါတယ်။အိန္ဒိယကခီးတစ်ထောက်ဝင်လာတယ်လို့ထုတ်ပြန်ထားတဲ့ဒီကိစ္စနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့လက်တလောသတင်းမထုတ်ပြန်သေးပါဘူးခင်ဗျာ။